2015ခုကောက်ပွဲမှာတိုင်ခင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဖြစ်နိုင်ခြေတိတ်နေပေမဲ့လူမှုဆန္ဒအမှန်ကိုဖော်ထုတ်တဲ့အနေနဲ့တောင်းဆိုတာဖြစ်တဲ့အကြောင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောပါရယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့2015ရွေးကောက်ပွဲပြီးမှသာပြင်ဆင်နိုင်မှာဖြစ်ကြောင်းပြည်အောင်စုလွှတ်တော်နာယကသူရဦးရွှေမန်းကအင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့တာကြောင့် NLD ဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာပါအပြည့်စုံကိုကိုသားညုံကတင်ပြပေးပါလိမ့်မယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်အောင်စုလွှတ်တော်မှာလက်ရှိဆွေးနွေးနေချိန်မှာပဲပြည်အောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းရဲ့ပြောဆိုချက်ထွက်ပေါ်လာတာပါလက်ရှိလွှတ်တော်အတွင်းမှာမြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့အခြားပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကတိုက်တွန်းနေပြီးတော့တက်မတော်သားကုစရီဘက်ကတော့မပြင်ဆင်ဖို့ကိုဆွေးနွေးနေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့တက်ဆိုင်တဲ့ပုံမှန်436အရတက်မတော်သားကုစရီရဲ့ထောက်ခံမှုကိုမရရင်တော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်နိုင်မယ့်အခြေအနေမှာမရှိပါဘူးNLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးဟာလူမှုဆန္ဒဖြစ်တဲ့အကြောင်းပြောဆိုပါတယ်
။အစတည်းကလည်းအဲလိုအမြဲတမ်းပြောနေတာ။သင်္ချာနီးနဲ့တွေ့ကြည့်ပါ။ကျွန်တော်တို့၄၃၆လဲကျွန်တော်မနိုင်ပါဘူး။59စတော့လည်းမနိုင်ပါဘူး။ဒီလိုဆိုရင်ဘာဖြစ်လို့လုံနေလဲ။ကျွန်တော်တို့ကဒီမိုကရေစီယုံကြည်လို့လုံ။ဒီမိုကရေစီဆိုတာပြည်သူဆန္ဒအဓိက။အဲ့တော့ပြည်သူဆန္ဒတွေဒီလိုရှိတယ်ဆိုရင်ကျွန်တော်တို့ဟလာဟိုလွတ်တော်အတွင်ရောလွတ်တော်အပြင်မှာကျွန်တော်ဓာရီကိုနှိုးဆော်ဒီဥစ္စာကျွန်တော်တို့ကစူးစမ်းကြည့
်ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လဲသူရောက်ရှင်မန်းကတက်မတော်ကောက်ခဲဦးစီးချုပ်နဲ့နိုင်ငံတော်သမ္မတရုပ်အပေါ်မှာမူတည်တဲ့ကြောင်းဒင်းသာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တိုင်းသားပါတီတွေလည်းဖွဲ့စည်းပုံပြင်ဆင်ပြီးတော့မှရွေးကောက်ပွဲကျင်းပတာကိုလူလာပြီးတော့ဒီလိုပြင်ဆင်မှုအတွက်လက်ရှိအာဏာရပါတီအစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေအပေါ်မှာမူတည်တယ်လို့ပြောဆိုနေပါတယ်အတိုက်ခံနိုင်ငံရေးပါတီဝင်ချို့ကတော့ဖွဲ့စည်းပုံမပြင်ဆင်မင်းနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်ညီညာရေးဆွေးနွေးမှုတွေပေါ်မှာတက်ရောက်နိုင်တယ်လို့ပဲအခြားအထွေထွေတည်ငြိမ်မှုအပေါ်မှာလည်းအများကြီးတက်ရောက်နိုင်တယ်လို့ပြောဆိုဝေဖန်နေကြပါတယ်ခင်ဗျာ